သမ္မတဒေါက်တာထရမ့်နဲ့အင်ပြိုရမှာတူရကီဆီးရီးယားနယ်စပ်ရေပြည်ဆောင်ဆွေးနွေးပွဲကနေအလုဒော်ဒီမိုကရက်မတ်တွေရုတ်တရက်ပြန်ထွက်သွားကြပါတယ်။သမ္မတကအလုဒော်ဥက္ကဋ္ဌဒီမိုကရက်မတ်အနန်စီပလိုစီကိုတတိယဒဏ်စာအဆင့်လောက်ပဲရှိတဲ့နိုင်ငံရေးသမားလို့ခေါ်တဲ့အကြောင်းတယောက်သူတွေကပြောပါတယ်။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေကိုယူသိမ်းဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာကိုကန့်ကွက်တဲ့ဆုံးဖြတ်ချက်တစ်ခုကိုအလုဒော်မှာပါတီနီယာစလုံးကအမတ်အများစုရဲ့ထောက်ခံချက်နဲ့ဗိုလ်ရုံးကတီးပြလိုက်ပြီးတဲ့နောက်သမ္မတနဲ့အလုဒော်ဒီမိုကရက်တွေကြားထွေးဆိုဆွေးနွေးဖို့စီစဉ်တာပါ။ဒီဆုံးဖြတ်ချက်ကို Republican မတ်တွေကပါထောက်ခံတဲ့အတွက်သမ္မတကမကြေမနက်ဖြစ်နေတာလို့ Mrs. Pelosi ကတနောက်တွေကိုပြောပါတယ်။အော်လူဒော်လူများစုခေါင်းဆောင် Steny Hoyer ကလည်းကျွန်တော်တို့အတော့ဘူးပဲစော်ကားခံခဲ့ရပါတယ်။တိုင်းပြည်အချို့ရေးမှာဒန်းလူကြီးများအဆင့်ရှိတဲ့မန်နိုင်ကြီးတခုကိုသမ္မတတယောက်ကဒီလောက်မလေးမစားပြုမှုဆက်ဆံတာမျိုးကျွန်တော်ဘယ်တော့မှမမြင်ဘူးပါဘူးလို့အင်ဖြူရနောက်ဖက်ချမ်းမှာတနောက်တွေကိုပြောပါတယ်။အော်လူဒော်ကဆုံးဖြတ်ချက်ထဲမှာထိုးစစ်ဆင်နေတာကိုရချက်ချင်းရဖို့ဒူရီသမ္မတအာရူဝန်ကိုတောင်းဆိုထားတယ်လို့ခါတွေကိုအမေရိကန်ကဆက်ပြီးကူညီထောက်ပံ့သွားဖို့လည်းတောင်းဆိုထားပါတယ်။သမ္မတအာရူဝန်ကတော့စစ်ဆင်ရေးကိုဆက်လုပ်သွားမယ်လို့အခိုင်အမာပြောထားပါတယ်။